မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ9ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့သမ္မတထရရဲ့ CEO အဖွဲ့ဥက္ကဋ္ဌဟာရွေးကောက်ပွဲဆိုင်ရာအခြေအနေတွေကိုရုရှားထောက်လိုင်းရဲ့နီးစပ်သူတူတန်ပြည့်ရတဲ့အကြောင်းတရားရုံးမတန်းတွေကဖော်ပြပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်အလွန်မင်းစိုးရိမ်မှုပဲညောင်းတဲ့တိမာမှုတွေကိုငင်းညံ့တဲ့နီးနဲ့ဖြစ်ရှင်းမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပေးဆောင်ပါပါ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ညနေပိုင်းသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာဆိုရင်
In the last 2 years, ICE officers made 266,000 arrests of aliens.
သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်မှာတရားရင်တိဆောက်ရေးနဲ့ပတ်သက်တဲ့မိန့်ခွန်းကိုအင်္ဂါနေ့ညကရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်လိုက်တာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါ့အပြင်ရခိုင်ပြည်နယ်ဘူးသီးရောင်ဒေသပတ်ဝန်းကျင်ကနေကြားဆောင်ရဲကင်းစခန်းလေးခုကိုရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နောက်ပိုင်းအခြေအနေအရရရနဲ့ပတ်သက်တဲ့အထူးသတင်းဆောင်မကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပခဲ့တဲ့2016ခုနှစ်လယ်ပိုင်းလောက်တုန်းကသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့မဲဆွယ်စီယုံရေးအဖွဲ့ကိုဦးဆောင်ခဲ့သူပေါ်မနာဖော်ဟာစီယုံရေးအဖွဲ့ရဲ့ရွေးကောက်ပွဲဆိုင်ရာအခြေလက်တွေကိုရုရှားထောင်လိုင်းရေးရင်နဲ့နှိစက်သူတူတန်ပေးရခဲ့ကြောင်းမနေ့တုန်းကတရားရုံးမှာတင်ပြတဲ့မှတ်တမ်းတွေမှာဖော်ပြပါရယ်။သမ္မတရွေးကောက်ပွဲကာလအတွင်းထရမ့်ရဲ့စီယုံရေးအဖွဲ့ဟာရုရှားနဲ့ပူးပေါင်းမှုတွေရှိကောင်းရှိနေကြောင်းဆွဆွဲချက်တွေနဲ့ပတ်သက်တဲ့အခြေလက်တွေထပ်မံထွက်ပေါ်လာပေမဲ့အခုချိန်ထိအစိုးရရှိနေတဲ့ဘက်ကပူးပေါင်းကြံစည်မှုတွေနဲ့အရေးယူတာမျိုးတော့မရှိသေးပါဘူး။ချက်လက်တွေပြီးခဲ့တဲ့နှစ်ပတ်သက်လို့စီယုံရေးအဖွဲ့ဥက္ကဋ္ဌဟောင်းဟာလင်းလဲထွက်ဆိုခဲ့ကြောင်းလဲအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းရေးအဖွဲ့ကအစိုးရရှိနေတယ်ကပြောပါရယ်မနက်ဖော်ကတော့သူနဲ့စီးပွားပွဲတူးလည်းဖြစ်ရုရှားထောင်လိုင်းရေးနဲ့အဆက်အသွယ်ရှိတယ်လို့အစိုးရရှိနေတယ်ကဆွဆွဲထားတဲ့ယူကရိန်းနိုင်ငံဘွားကွန်စတန်တင်ကီလမ်နစ်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုညှင်းဆန်ထားတာပါရွေးကောက်ပွဲကာလကဝယုံသုံးကားအခြေအနေတွေကြောင့်အသေးစိတ်တွေကိုမမှတ်မိတဲ့အကြောင်းလဲပြောဆိုထားပါရယ်သူစုံစမ်းစစ်ဆေးမှုမူလာနဲ့ဖွဲ့ကတော့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ဖက်မှုတွေကိုစုံစမ်းစစ်ဆေးနေတာပါမနက်ဖော်ပေါ်ဆွဆွဲချက်အသစ်တွေရသူပေးခဲ့တဲ့ချက်လက်တွေကြောင့်ရုရှားရဲ့ဂျာဝင်စစ်ဖက်ဖို့ကြိုးပမ်းမှုတွေမှာအထောက်အကူဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုတဲ့ယူဆချက်တွေလည်းပုံမှန်အားကောင်းလာပါတယ်အမေရိကန်ထောက်လိုင်းရေးတိုင်ဝန်ကတော့ရုရှားကထရန့်ကိုရွေးကောက်ပွဲမှာအနိုင်ရစေခြင်းတဲ့သဘောထားမျိုးတိတိတသာတွေးခဲ့ရပြီးရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုနှောက်ယှက်ခဲ့တယ်လို့လည်းယုံကြည်ထားကြပါတယ်
2016ခုနှစ်ကနယူးယောက်မြို့ထရမ့်တာဝါမှာလုပ်တဲ့အစည်းအဝေးကိုအဲ့ဒီအချိန်ကထရမ့်ရဲ့မဲဆွယ်ရေးအဖွဲ့ဝင်တွေနဲ့အတူတက်ရောက်ခဲ့တဲ့ရုရှားရှင်နေနာတာလီယာဖာနစ်ကာယာကိုတရားရေးဆိုင်ရာနောက်ဆက်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။သူ့အမှုဟာထရမ့်မဲဆွယ်အဖွဲ့နဲ့ရုရှားတို့ပတ်သက်မှုရှိမရှိစုံစမ်းနေတဲ့အထူးစစ်ဆေးရေးမှုနဲ့ဆက်နွယ်မှုမရှိပေမဲ့သူနဲ့ရုရှားအစိုးရတို့ရဲ့ပတ်သက်မှုရှိနေတာကိုတော့မီးမောင်းထုတ်ပြလိုက်တာပါ။အင်္ဂါနေ့ကတရားရုံးဆွဲချက်ထဲမှာတော့ဗလီနက်စကာယာဟာပိုင်ဆိုင်မှုဆိုင်ရာဆွဲဆရန်အတူတူစာမှုကျမ်းရေးဆွဲဖို့အကြံအန်ရုရှားအစိုးရရှင်နေသူနဲ့2015ခုနှစ်မှာလေဝက်အလုပ်တွဲလုပ်ခဲ့တယ်လို့ဖော်ပြပါရတယ်။အဲ့ဒီနောက်မှာတော့ငွေမဲခွာချမှုနဲ့နယူးယောက်မြို့အစိုးရရှင်တွေစုံစမ်းစစ်ဆေးနေတဲ့ရုရှားကုမ္ပဏီအတွက်အမှုလိုက်ပေးရမှာအဲ့ဒီဆွေရဆန်းအတုတွေကိုဗလန်နစ်ကာယာကအသုံးပြုခဲ့တယ်လို့တရားရုံးဆွဲချက်မှာဖော်ပြထားပါတယ်။ရုရှားမှာရှိနေမယ်လို့ယုံကြည်ရတဲ့ရုရှားရှင်တွေဗလန်နစ်ကာယာဟာပြစ်မှုထင်ရှားရင်တော့ထောင်ဒဏ်10နှစ်ထိကြာခံရနိုင်ပွဲရှိပါတယ်။အသက်43နှစ်ရှိပြီဖြစ်တဲ့သူဟာ2016ထရမ့်တာဝါမှာကျွန်းလာရုံးကပြုလုပ်တဲ့အစည်းအဝေးမှာထရမ့်မဲဆွယ်အဖွဲ့တာဝန်ခံပေါ်မန်နဖော့သမ္မတထရမ့်မြတ်တာဒေါ်နယ်ထရမ့်ဂျူနီယာနဲ့သမက်ဂျယ်ရက်ကိုရှတာတို့နဲ့အတူလျှို့ဝှက်တက်ရောက်တာကိုတွေ့ခဲ့ရပြီးတဲ့နောက်2019ခုနှစ်မှာသူ့ကိုလူသိများလာတာဖြစ်ပါတယ်
။အမေရိကန်နယ်စပ်လူငယ်ရေးအတွက်ကြိုးပမ်းမှုတွေကိုအားပေးတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့တိုက်ခိုက်သူမှုကွက်ပါတီကကွန်ဂရက်စ်တော်ခေါင်းဆောင်တွေမနေ့တုန်းကအသီးသီးပြောကြားလိုက်ကြပေမဲ့အတုံးစင်းတဲ့လူညွေးအစီအစဉ်မှာတော့သဘောထားကွဲပြားနေကြဆဲဖြစ်ပါတယ်။နေဆက်လူညွေးအတွက်သဘောထားကွဲနေတဲ့အတွက်အစိုးရလုပ်ငန်း၄ပုံ၃ပုံလောက်ကလည်းဒီဇင်ဘာလ22ရက်နေ့ကလေးကရက်ဆိုင်ထားရတာပါ။သမ္မတထရမ့်ကတော့နေဆက်လူညွေးနဲ့အစိုးရလုပ်ငန်းတွေရက်ဆိုင်ထားတာအဆုံးသတ်ဖို့ဒီမိုကရက်တစ်ပုံမှန်သာမူတည်နေတဲ့အကြောင်းအင်ပီရိုကနေနိုင်ငံတော်ပြောကြားတဲ့မင်းကမှပြောဆိုထားပါတယ်။ပြင်းပြင်းထန်ထန်ဆွေးနွေးညှိနှိုင်းပြီးဖြေရှင်းနိုင်ကြောင်းနဲ့လွှတ်တော်ခေါင်းဆောင်တွေကိုလည်းဆွေးနွေးဖို့ဒီနေ့ထပ်မံဖိတ်ကြားထားပါရယ်သမ္မတမင်းကုံးကိုတုံ့ပြန်ခဲ့ကြတဲ့ဒီမိုကရက်ပါတီအောက်လွှတ်တော်လူများစုခေါင်းဆောင်နန်စီပလိုစီနဲ့ထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ကတော့အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်မှုနဲ့နေဆက်လူညွေးအတွက်ကွန်ဂရက်စ်တော်ကတည်ပြုထားတဲ့ဥပဒေမူကြမ်းတွေရှိနေတာကိုထောက်ပြခဲ့ကြတာပါမ မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတတိုင်းကာဖို့အသုံးစရ5.9ဘီလီယံတောင်းခံထားတာကိုသမ္မတဘက်ကအလျှော်မပေးတဲ့အတွက်အစိုးရလုပ်ငန်းတွေဆက်လက်ရပ်ဆိုင်ထားရတာဖြစ်တဲ့အကြောင်းနဲ့တတိုင်းကာမဲ့အစီအစဉ်ဟာကုန်ကျစရိတ်များပြီးထိရောက်မှုရှိတဲ့အစီအစဉ်တစ်ခုဖြစ်နေလဲပြောဆိုခဲ့ကြပါတယ်။သမ္မတကတော့နိုင်ငံတွင်းကိုတရားဝင်ဝင်ရောက်လာသူတွေနဲ့မွေးရဆေးဝါးတွေကြောင့်အမေရိကန်နိုင်ငံသားတွေအန္တရာယ်ကြုံနေရတဲ့အကြောင်းပြောဆိုထားပြီးနေဆက်လုံခြုံရေးအတွက်သူ့အစီအစဉ်ကိုထောက်ခံဖို့တောင်းဆိုခဲ့တာပါ။အခြေအနေဟာတိုင်းပြည်မှာအချက်တဲကျွမ်းတဲ့အဆင့်ကိုရောက်နေပြီလို့လည်းသမ္မတကမင်းကုန်းမှာပြောဆိုသွားပါတယ်။
တရုတ်နိုင်ငံကနေရတာတွားရောက်ပြီးတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ခီးစဉ်အဆုံးသတ်လိုက်ပါပြီ။ပီကျင်းမြို့ကနေဒီကနေ့နေ့လယ်ပိုင်းကထွက်လာပြီးတော့အရှိမြောက်နယ်စပ်ဖက်ကိုဥတီခုံမုံလာတဲ့ကောင်ဆောင်ကင်မြက်အထူးရထားဟာမြောက်ကိုရီးယားနိုင်ငံတဲ့ကိုကြာတာပတင်းနဲ့မနေ့ပိုင်းမှာဝင်မှာပါ။တန်တမာရေးအရာရောစီးပွားရေးအရာပါမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကင်ဂျွန်အွန်တွားရောက်တာတနင်္လာပြည့်ခင်စုစုပေါင်း၄ကြိမ်ရှိပါပြီ။မြောက်ကိုရီးယားကောင်ဆောင်ကင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒုတိယအကြိမ်ထိပ်တည်တွေ့ဆုံဖို့ဖြစ်နိုင်ခြေရှိနေချိန်မှာပဲဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နဲ့တိုင်ပင်ညီနိုင်တာဖြစ်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။တရုတ်ခီးစဉ်နောက်ဆုံးနေ့မှာတော့ပီကျင်းမြို့ပြင်ကစီးပွားရေးဆောင်မှရှိတဲ့စေဝါထုတ်လုပ်ရေးစည်းရုံးတစ်ခုကိုခေါင်းဆောင်ကင်တောရောက်ကြည့်ရှုခဲ့တယ်လို့တရုတ်နိုင်ငံကနေပြန်ထွက်မလာခင်တမရရှိနဲ့နေ့လယ်စာအတူစားခဲ့တယ်လို့တောင်ကိုရီးယားအစိုးရပိုင်းယွန်းဟာသတင်းဌာနကဖော်ပြပါရယ်။ခင်နဲ့အတူဇနီးစင်ရီဆောင်ဂျူလယ်လိုက်ပါသွားပါရယ်ဒီခီးစဉ်နဲ့ပတ်သက်လို့တရုတ်ဘက်ကရောမြောက်ကိုရီးယားဘက်ကပါအသေးစိတ်သတင်းထုတ်ပြန်တာမျိုးတော့မရှိပါဘူး။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လက်နက်ကန်ပြပတ်တွေကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေအပေါ်အလွန်အမင်းစိုးရိမ်ပူပန်တဲ့အကြောင်းနဲ့တင်းမာမှုတွေကိုငြင်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းသွားဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
From Myanmar, the acting resident humanitarian resident coordinator and humanitarian coordinator for Myanmar, Knut Oatsby, is deeply concerned about the situation in northern and central Rakhine state.
မြန်မာလူမျိုးရေးတပ်ဖွဲ့နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ခမန်းကျေလူပေါင်း4500လောက်ထွက်ပြေးတိမ်းရှောင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းကအခြေအနေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ဖြင့်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးလှယ်ဖြစ်တဲ့ကနုဟော့စပီအနေနဲ့အလွန်အမင်းစိုးရိမ်ပူပန်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာကိုနယူးယောက်ကုလသမဂ္ဂရင်ချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူချာရက်ရှာပြောဆိုခဲ့တာပါဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကဘူးစီတော်မြို့နယ်မှာရှိတဲ့ရဲကင်းစကန်၄ခုကိုအေလနဲ့ကင်ဖွဲကစင်းနေတက်ခဲ့ရကရက်တပ်ဖွဲ့ဝင်73တည်ဆုံခဲ့ရပါတယ်။ကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကတော့တက်ခိုက်မှုတရင်အတွက်တုံလုံးမိသလိုထိခိုက်တည်ဆုံမှုတွေပေါ်စိတ်မကောင်းဖြစ်ရကြောင်းနဲ့တည်ဆုံသူရက်တပ်ဖွဲ့ဝင်တွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အရတားတွေအားလုံးကိုအကာအကွယ်ပေးဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ရေးဥပဒေတွေနဲ့အညီတာဝန်ယူကြဖို့လည်းပြောကြားခဲ့ပါတယ်။မြန်မာစိုးရတောင်းရှိသူတွေကတော့တက်ခတ်မှုတွေကြုံရပြီးတော့ဒေသတွေမှာလုံခြုံရေးအရာတုံ့ပြန်မှုနဲ့လိုအပ်ရင်လေကြောင်းအကူအညီသုံးဖို့လည်းညွှန်ကြားခဲ့တာပါကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကတော့လက်ရှိအခြေအနေကိုငြင်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းနိုင်အောင်သက်ဆိုင်သူတွေအားလုံးအချိန်မြင့်ကြိုးပမ်းသွားကြဖို့နဲ့သွေးထွက်တန်ရုံပရိပခတ်တွေကြောင့်ထိခိုက်ခဲ့ရသူတွေအားလုံးအတွက်လူသားချင်းစာနာမှုအကူအညီတွေရရှိစေဖို့လည်းတိုက်တွန်းပြောဆိုထားပါတယ
်။ဩစတြေးလျနိုင်ငံမြို့တော်ကင်ဘရာနဲ့နိုင်ငံတောင်ပိုင်းကမဲလ်ဘုန်းမြို့မှာရှိတဲ့နိုင်ငံသားတန်ရုံတွေနဲ့ကောင်စီဝင်ရုံတွေစီရောက်လာတဲ့တန်တရားဖြစ်စရာအထုပ်အတော်များများကိုဩစတြေးလျတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။မဲလ်ဘုန်းအခြေစိုက်အမေရိကန်၊ဗြိတိန်၊ဆွစ်ဇာလန်၊ပါကစ္စတန်နဲ့အီဂျစ်တန်ရုံတွေစီကိုတန်တရားဖြစ်စရာအထုပ်အတော်များများရောက်လာတယ်လို့သတင်းတွေမှာဖော်ပြပါတယ်။အမေရိကန်နဲ့ဗြိတိန်ကောင်စီဝင်ရုံတန်အရာရှိတွေကလည်းအထုပ်တွေလက်ခံရရှိကြောင်းသိချအတည်ပြုခဲ့ကြပါတယ်။မဲလ်ဘုန်းမြို့ရှိရာဗစ်တိုးရီယာပြည်နယ်ကအရေးပေါ်အခြေအနေတုံ့ပြန်ဆောင်ရွက်ရေးဌာနကလည်းဂျာမနီ၊အိန္ဒိယ၊အီတလီနဲ့စပိန်ကောင်စီဝင်ရုံတွေနဲ့မဲလ်ဘုန်းမြို့တစ်ဝိုက်အနည်းငယ်ဖြစ်ပွဲပစ္စည်းထုတ်ဆဲကုတဲ့မနဲ့တွေ့ခဲ့တယ်လို့ပြောပါတယ်။ပစ္စည်းထုတ်တွေ့ခဲ့တဲ့အိန္ဒိယကောင်စီဝင်ရုံအနီးကိုတော့အရေးပေါ်ဖွဲ့ကိုချက်ချင်းစီလုပ်ခဲ့တာပါ။ကင်မရာမြို့တွေကဘယ်တန်ရုံတွေပြင်မှတ်ထားခံရရတယ်လဲဆိုတာကိုတော့အာနာပိုင်တွေကမပြောပါဘူး။စစ်ဆေးပြီးတဲ့အထုပ်တွေကတော့အနည်းငယ်ရှိဘူးလို့ယုံကြည်ရတယ်လို့ဆိုပါတယ်။ဒီဖြစ်ရပ်ကိုဆက်လက်စစ်ဆေးနေတယ်လို့လည်းဩစတြေးလျအာနာပိုင်တွေကပြောပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေချောချောမောမောရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့တဲ့အတွက်အကောင့်မြင်မျှော်လင့်ချက်တွေနဲ့တူနှစ်နိုင်ငံဆက်ဆက်ညှိနှိုင်းသူတွေရဲ့တောရွက်ချာဆွေးနွေးမှုတွေလည်းဒီနေ့မှအဆုံးသတ်ခဲ့ပါတယ်။ဆွေးနွေးမှုတွေနဲ့ပတ်သက်တဲ့အသေးစိတ်တွေကိုထုတ်ပြန်တာမျိုးမရှိခဲ့ပေမဲ့မူလကနှစ်ရွက်ချာဆွေးနွေးပွဲကို၃ရက်အထိဆက်လက်ဆွေးနွေးခဲ့တဲ့တဲ့တွေကြောင့်အာရှကအစုအစည်းရဲ့ရှယ်ယာဈေးတွေလည်းဈေးတက်သွားခဲ့ကြတာပါ။ ဟောင်ကောင်ဈေးကွက်မှာ stock ဈေးတွေ 1.1% ခန့်မြင့်တက်ပြီးဈေးပိတ်သွားခဲ့တယ်လို့တိုကျိုဈေးကွက်မှာလည်း 1.1% ခန့်တက်ပြီးတော့ဈေးပိတ်ခဲ့တာပါဆွေးနွေးမှုတွေအဆုံးသတ်ပြီးဖြစ်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူကန်းကကြေညာခဲ့ပေမဲ့လည်းဆွေးနွေးမှုအသေးစိတ်နဲ့ကြေညာချက်တွေထုတ်ပြန်မှုမရှိတဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါနိုင်ငံကြားအပြန်အလှန်သွင်းကုန်ငွေတွေတိုးမြင့်နေတာတွေကိုရပ်ပေါင်း90ကျားဆိုင်းငံ့ထားပြီးကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကိုဆွေးနွေးညှိနှိုင်းသွားဖို့အမေရိကန်သမ္မတထရန့်နဲ့တရုတ်သမ္မတရှီချင်းပင်တို့ပြီးခဲ့တဲ့ဒီဇင်ဘာလတရနေ့ကသဘောတူခဲ့ကြပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့နှစ်ဖက်တာဝန်ရှိသူတွေပေကျင်းမြို့တော်မှာတွေ့ဆုံလာလည်းဖြစ်ပါတယ်သမ္မတထရန့်ကတော့ဆွေးနွေးညှိနှိုင်းမှုတွေချက်ချောမောရှိတဲ့အကြောင်းမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါပြချင်းမျိုးကဆွေးနွေးမှုတွေအတွက်အမေရိကန်ကိုယ်စားလှယ်ဖွဲ့ကတော့အမေရိကန်ကုန်သွယ်ရေးဒုတိယကူထူးကိုယ်စားလှယ်ဂျက်ဖရီကာရရှ်ကဦးဆောင်ပြီးစိုက်ပျိုးရေးစွမ်းရင်ကုသရေးဝန်ကြီးဗန်နိုင်းနဲ့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေလည်းလိုက်ပါသွားခဲ့ကြတာဖြစ်ပါတယ်
။ထိုင်းနိုင်ငံကြီးထွက်ပြေးလာတဲ့အသက်18နှစ်အရွယ်ဆော်ဒီအမျိုးသမီးကိုဒုက္ခသည်အဖြစ်ကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကအသိအမှတ်ပြုလိုက်တယ်လို့ဩစတြေးလျနိုင်ငံမှာခလုံးခွင့်ပေးဖို့လည်းတိုက်တွန်းလိုက်ပါတယ်။ UNHCR ကမြစ်တာရက်ခံထားတဲ့အတိုင်းဒုက္ခသည်ရာဟက်မိုဟာမက်အယ်ကနွန်ကိုခလုံးဝင်ပေးဖို့စဉ်းစားမယ်လို့ဩစတြေးလျပြည်ထောင်ရေးဝန်ကြီးဌာနကပြောပါတယ်။မိသားစုနဲ့အတူအပန်းဖြေခီးထွက်လာထွက်တဲ့နေရာကူဝိတ်နိုင်ငံကနေထွက်ပြေးလာတဲ့ Elkanon ဟာပြီးခဲ့တဲ့စနေနေ့နောက်ပိုင်းကဘန်ကောက်မြို့ကိုရောက်ရှိလာတာပါ။သူ့မိသားစုစီပြန်သွားရင်အသက်ခံရနိုင်တယ်လို့လည်းသူကပြောပါတယ်။ Elkanon ကိုထိုင်းနိုင်ငံနဲ့ဝင်ခွင့်မပေးခဲ့တဲ့အတွက်စုဝနဘူမိလေးစိတ်ဟိုတယ်ခန်းမှာအပြင်လူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ပေးဖို့ Twitter လူမှုကွန်ရက်ပေါ်ကနေသူကတောင်းဆိုခဲ့တာပါ။အဲ့ဒီဖြစ်ရပေါ်ကဘာကလည်းအာယုံဆိုင်လာကြတဲ့အတွက်သူ့ကို Sorry Arabia စီပြန်မို့ဖို့ဆိုတဲ့ကနဦးစီစဉ်ကိုထိုင်းတာဝန်ရှိသူတွေပယ်ဖျက်ခဲ့တာဖြစ်ပါတယ်။
ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဒိုင်ရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီသမ္မတဒေါ်လန်ထရမ့်ကအမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်မှာတရိုင်းတိဆောက်ရေးနဲ့ပတ်သက်တဲ့မိန့်ခွန်းကိုအင်ကာနီညာကရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်လိုက်ပါတယ်။သူတောင်းဆိုနေတဲ့တရိုင်းတိဆောက်ရေးရန်ပုံငွေခွဲဝေချထားရေးနဲ့ပတ်သက်လို့လွတ်တော်အမတ်တွေနဲ့ညှိနှိုင်းလို့မရပဲအစိုးရဌာနတချို့ပိတ်ထားရတဲ့အတွက်လဲစိုးရိမ်နေအကြောင်းပြောဆိုလိုက်ပါတယ်။ဒီမိုကရက်မတ်တွေကတော့သမရအနေနဲ့အမေရိကန်ပြည်သူတွေကိုတစားကန်လုပ်နေတာတွေကိုရက်တန်းကရက်ပြီးအစိုးရရုံးတွေပြန်ဖွင့်ဖို့တိုက်တွန်းရင်းတုံ့ပြန်လိုက်ပါတယ်။ VOA ရဲ့အင်ဖြူတော်သတင်းတောက် Pasty Vida Kusara သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါရှင်
။ကောင်းပါပြီရှင်။အမေရိကန်အစိုးရလုပ်ငန်းတချို့ရက်ဆိုင်ရတဲ့အဓိကအကြောင်းရင်းဖြစ်တဲ့ဒတိုင်းတိဆောက်ရေးရန်ပုံငွေနဲ့ပတ်သက်ပြီးသမရနဲ့ဒီမိုကရက်အမတ်တွေအကြားအခြေအတင်ဖြစ်ရတာကြောင့်သမ္မတထရမ့်ကအမေရိကန်တောင်ပိုင်းနေဆက်မှာတတိုင်းဆောင်လူရေးရန်ပုံငွေအပါအဝင်နေဆက်လုံခြုံရေးတိုးမြင့်ဖို့လိုအပ်တယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ In the last 2 years, ICE officers made 266,000 arrests of aliens.
ဒီကတဲ့နှစ်နှစ်အတွင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကရုံးရင်းဆန်ခတ်ဖြစ်အောင်လုပ်တဲ့သူ3,000၊လိမ်ပိုင်းဆိုင်ရာပြစ်မှုကျူးလွန်သူ3,000နဲ့အကြမ်းဖက်လူသတ်သူ4,000အပါအဝင်ပြစ်မှုမှတ်တမ်းရှိတဲ့နိုင်ငံသား26,600ကိုဖမ်းဆီးခဲ့ပါတယ်
။နေဆက်ဒေသမှာလူလူချင်းစာနာထောက်ထားမှုနဲ့အမျိုးသားလူကြုံရေးအတွက်အကြက်တဲတွေတွေ့နေရတယ်ဆိုတာကိုသမ္မတထရမ့်ကမိမောင်းထုတ်ပြပြီးဒီမိုကရက်တွေကဒီပြည်ထနာအဖြေရှာဖို့ညှဉ်းဆန်နေကြတယ်လို့ဆွတ်ဆွဲလိုက်ပါတယ်
။ The federal government remains shut down for one reason and one reason.
ဒီအောင်စုအစိုးရရုံးတွေဆက်ပြီးပိတ်ထားတဲ့အကြောင်းရင်းတစ်ချက်ရှိပါတယ်။အကြောင်းရင်းကတစ်ချက်သေးပါ။ဒီမိုကရက်တွေကနေဆက်လုံခြုံရေးအတွက်ရန်ပုံငွေမပေးလို့ပဲဖြစ်ပါတယ်
။သမ္မတထရမ့်မင်ကွန်းပြောပြီးပြီးစင်ပါပဲ။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ်ချက်ရှူမာကအခုလိုတုံ့ပြန်လိုက်ပါတယ်
။ We don't govern by temper tantrum. No president should pound the table and demand he gets his way.
ကျွန်တော်တို့အနေနဲ့ဒေါသစိတ်နဲ့ဝုန်းနိုင်ကျဲအုပ်ချုပ်လို့မရပါဘူး။ဘယ်သမ္မတကမှသူတောင်းဆိုတာတွေမရလို့ရှိရင်အစိုးရရုံးတွေပိတ်ပစ်မယ်လို့စပွဲကိုလက်နဲ့ထုပြီးတော့မပြောသင့်ပါဘူး။တန်းနဲ့ချီတဲ့အမေရိကန်တွေကိုအပေါင်းပစ္စည်းလိုသဘောထားပြီးတော့နစ်နာအောင်မလုပ်သင့်ပါဘူး
။အောက်လွှတ်တော်ကနေအစိုးရရုံးတွေပြန်ဖွင့်နိုင်ရေးဥပဒေကြမ်းကိုအတည်ပြုခဲ့ပေမဲ့လို့သမ္မတကလက်မှတ်မထိုးဘဲပယ်ချခဲ့တာနဲ့ပတ်သက်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနင်စီပလိုစီကအခုလိုပြောပါတယ်
။ Over his obsession with forcing American taxpayers to waste billions of dollars on an expensive
ဒါရင်းဆောက်ဖို့အတွက်မက္ကဆီကိုနိုင်ငံကပေးလိမ့်မယ်ဆိုတာကိုသူကတိပေးထားပြီးသားပါ။အခုတော့သူဆွဲလန်းနေတဲ့ဒါရင်းဆောက်လုပ်ရေးက တံပိုးကြီးသလိုထိရောက်မှုမရှိဘဲအမေရိကန်အခွန်အန်းတွေရဲ့သန်းနဲ့ချီတဲ့ဒေါ်လာတွေအလဟတဖြုန်းနှီးပစ်ဖို့ဖိအားပေးနေတာဖြစ်ပါတယ
်။ဒီမိုကရက်တွေကနေဆက်လုံခြုံရေးအတွက်ရန်ပုံငွေ 1.3 ဘီလီယံဒေါ်လာလိုလိုလားလားခွဲဝေချထားဖို့သဘောတူခဲ့ပေမယ့်သမ္မတထရမ့်ကတော့တတိုင်းတိဆောက်ဖို့9.9 ဘီလီယံဒေါ်လာလိုအပ်တယ်လို့တောင်းဆိုနေတာဖြစ်ပါတယ်။
At the request of Democrats, it will be a steel barrier rather than
Democrat ရဲ့မြင့်တရက်ခံချက်အရာဆိုရင်တော့ကွန်ကရစ်အင်္ဂရေတတိုင်းအစားတမ္မနီအကာအရံပဲစောက်လို့ရမှာပ
ါ Democrat တွေကတမ္မနီခြံစည်းကိုစောက်လို့ဖို့သမ္မတကိုတောင်းဆိုထားတာမဟုတ်ဘူးလို့ညင်းဆိုကြပေမယ့်နေဆက်လုံခြုံရေးအတွက်တော့သူတို့ပံ့ပိုးမယ်လို့ပြောထားပါတယ်နှစ်ဖက်အခြေတင်ဖြစ်နေတဲ့အပေါ် George Washington တက္ကသိုလ်ရဲ့ပါမောက်ခ Stephen Billet ကအခုလိုသုံးသပ်ပါတယ
် IfIn fact, a compromise emerges, it will be over a change in some of the rhetoric.
တကယ်လို့ပေးယူလုံနိုင်ကြမယ်ဆိုရင်တော့လေလုံးထွားပြောနေတဲ့တချို့ပြောင်းသွားနိုင်ပါတယ်။ကဲကျွန်တော်တို့တတိုင်းနဲ့ပတ်သက်ပြီးဆက်မပြောကြတော့ဘဲတခြားဤတစ်ခုအနေနဲ့နေဆက်လုံကြုံရေးအကြောင်းပဲစပြီးပြောအောင်ဆိုပြီးနှစ်ဖက်ညှိတင်ပါတယ
်။အကဲခတ်ဝေဖန်သူတွေကတော့သမရအနေနဲ့လွှတ်တော်ရဲ့အတီးပြုချက်မယူဘဲတတိုင်းဆောက်လုပ်ရေးအတွက်အမျိုးသားအရေးပေါ်အခြေအနေကြေညာပြီးစူးစမ်းနိုင်တယ်လို့သုံးသပ်ခဲ့ကြပြီးမြင်သမရထရမ့်ကအရေးပေါ်အခြေအနေတော့မကြေညာခဲ့ပါဘူး။သမရထရမ့်ကဒီမိုကရက်လွှတ်တော်အမတ်တွေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာဆက်ပြီးစည်းစံညှိနှိုင်းအောင်မယ်လို့ပြောပါတယ်ရှင်
။ Talking ဆိုဝင်ပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအထူးသတင်းဆောင်ပါတပုတ်ကိုနှာစင်ရပါမယ်။ရခိုင်ပြည်နယ်ဘူးသီးရောင်ဒေသပတ်ဝန်းကျင်ကနေကြားဆောင်ရဲကင်းစခန်းလေးခုကိုရခိုင်လူမျိုးစုလက်နက်ကင်အဖွဲ့အေကတိုက်ခိုက်ခဲ့တဲ့အခြေအနေအရရတိုက်ခိုက်ခံရသူတွေကိုယ်တိုင်နဲ့ဒေသခံတွေရဲ့အမြင်တွေတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ဒီဖြစ်ရနောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေရခိုင်ပြည်မှာစီရေးပဋိပက္ခပို့ပြီးကြီးထွားမလာရေးအကြံပြုချက်စရာတွေကိုပြီးခဲ့တဲ့ရက်ပိုင်းကအဲ့ဒီဒေသကိုကိုယ်တိုင်သွားပြီးသတင်းရယူခဲ့တဲ့ကိုကျော်ကျော်သိန်းကအထူးသတင်းဆောင်ပါဖြစ်စူးစီးတင်ဆက်ပေးထားပါရရှင်
။ဇန်နဝါရီလ4ရက်82နှစ်မြောက်လွတ်လပ်ရေးနေ့မနေ့စောစောမှာရခိုင်တပ်မတော် AA အဖွဲ့ကလူသူလက်နက်အင်အားအလုံးအရင်းနဲ့တိုက်ခိုက်တာခံခဲ့ရတဲ့ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်အတွင်းကနေကြားဆောင်ရဲကင်းစခန်း၄ခုထဲမှာခထီးလကင်းစခန်းလည်းအပါအဝင်မှာအဲ့ဒီစခန်းကိုဇန်နဝါရီလ9ရက်နေ့မှာ VOA နဲ့သတင်းဌာနတို့သွားရောက်ခွင့်ရခဲ့ပြီးစခန်းတာဝန်ခံဒူရဲဦးတင့်နိုင်ထွန်းနဲ့တွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။ဒီစကမ်းမှာသူတာဝန်ကြတာခုနလကျော်ပဲရှိသေးပြီးဒီလောက်အထိကြီးမားတဲ့တိုက်ပွဲမျိုးနဲ့အရင်ကမကြုံဘူးလို့ပြောပါတယ
်ကျွန်တော်တို့ဘော်နည်းနည်းလေးရိုင်းဆိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့ကသူတို့လုံခြုံရေးလူမျိုးလုံခြုံရေးတို့ကျွန်တော်တို့ကဒီမှာလာနေနေတဲ့ကိစ္စကိုသူတို့ကကျွန်တော်တို့ဘော်အဲ့လိုကြီးလောက်တာကြီးတစ်ဖက်ဆောင်နေကြီးဆန်လုံးပါ
တိုက်ပွဲအတွင်းခတိလစကမ်းတပ်ဖွဲ့ဝင်2ဦးကြဆုံး3ဦးဒဏ်ရာရပြီးတော့ဒဏ်ရာရသူတွေဟာလက်ရှိမောင်းတော်စေယုံမှာတယောက်ကုသမှုခံယူနေပြီးမစိုးရိမ်ရဘူးလို့သိရတဲ့အကြောင်းစကမ်းတာဝန်ခံကပြောပါတယ်တရင်းမီဒီယာတွေတွားခွင့်ရခဲ့တဲ့နောက်စကမ်းတစ်ခုကတော့ဂုတ်ပိကင်းစကမ်းပါအဲ့ဒီစကမ်းရဲ့တာဝန်ခံဒူရဲဦးအောင်ကျော်မင်းကလည်းဒီစကမ်းဟာအနီးအနားကရခိုင်လူမျိုးကြီးရွာတွေကိုအာစာအကြမ်းဖက်အဖွဲ့ရန်ကနေလုံခြုံရေးအကောက်အွယ်ပေးဖို့လာနေကြတာဖြစ်ပြီးအခုလို AA အဖွဲ့ကတိုက်ခိုက်လိမ့်မယ်လို့ထင်မှားတဲ့အကြောင်းပြောပါတယ
်ခိုင်ကလာစုကလာပြီးကိုကာကွယ်နေတဲ့အချိန်မှာဒါလို့ဒီတိုင်းတိုင်းချင်းအဲ့ဒီဘလို့ပြော
ကိုဘီကင်းစကမ်းမှာတော့ကြာဆုံးတာမရှိပဲတပ်ဖွဲ့ဝင်3ဦးတရားရတယ်လို့စကမ်းတာဝန်ခံကပြောပါတယ်ခတိလကင်းစကမ်းကို AA အဖွဲ့ဝင်တိုက်တဲ့မနက်ခင်းကရွာထဲမှာရှိနေတဲ့ရွာကန်တွေထဲတဦးအပါဝင်ဖြစ်သူအသက်52နှစ်အရွယ်ဦးအောင်သိန်းညွန့်ဟာတရင်နောက်တွေစကမ်းပေါ်ကပြန်ဆင်းလာတဲ့အချိန်စကားပြောဆိုခြင်းနဲ့ရေးလက္ခဏာပြပြီးသူ့အိမ်ဝင်တဲ့ကိုခဏဝင်လာဖို့ဖိတ်ခေါ်ပါတယ
်ဒီမှာသူတို့လာတဲ့အခါကကျွန်တော်တို့ရွာသားအဲ့တွင်းလေးဒီစကမ်းဝင်ဝင်ပိုက်တယ်ဒီမှာဒီဟုတ်ကအပေါ်ကလီယနာချဘုံချတဲ့အင်းမင်းလုံးတွေဒီမှာ၃လုံးပေါ်နေတ
ာရောရော်ရဲပြစ်တယ်ဆိုတော့ဆရာကြီးကရော်ရဲကနေစကန်းကိုပြစ်တယ်ဆိုတော့ဟုတ်တ
ယ်ရော်ရဲကတော့ကျွန်တော်တို့မသိဘူးခလုံးဖူပေါင်းပြုံးဟိုမှာပြေးဟိုဇာတိရောက်မှာအိတ်တော့တယ်လေ
ဒီဒေသမှာနှစ်ပေါင်း20ကျော်ကြာဒေကင်းလုံးလုံးစွာနေထိုင်လာခဲ့ကြတဲ့ဥအောင်ဒေညွန့်တို့လိုဒေသခံတွေအခုလိုဖြစ်ပျက်မျိုးကြောင့်သူတို့ရဲ့ဘေးကင်းလုံခြုံမှုအပေါ်ဘယ်လိုခံစားချက်ရှိလာကြပါပြီလဲ
အခုတော့မလုံခြုံတော့ဘူးအခုတော့နေနေသူရင်ကောင်းကောင်းနေရတယ်လေ။နောက်ဖြစ်လာမလား။မဖြစ်ဘူးလား။ဒီလိုဒီလိုတော့တော်တော်လေးမတော်ရဘူးလေ။ဟိုကကျွန်တော်တို့မှတိုက်ခိုက်ဝတ်ခက်စားတယ်လေ။ဒီတော်တော်မလာရရင်ဖတ်ဖြစ်ရှိတယ်ကျွန်တော်မှ။နင်းနေ
။ဒီနေကြောင်ရေကင်းစကန်တွေဟာတမတော်နဲ့ပူပေါင်းပြီးလူညုံရေးတော်ဝင်တွေကိုထမ်းဆောင်နေတာဖြစ်တယ်လို့အမှတ်၁နေကြောင်ရေကုတ်ကဲမှုအဖွဲ့မှုယုံအဖွဲ့မှုရဲမှုချုပ်မြင့်တို့ကမောင်းနှောခိုင်အုတ်ချုပ်ရည်မှုယုံအစည်းအဝေးခမ်းမှာတရင်တော့တွေကိုရှင်းလင်းပြောဆိုပါတယ်အခု AA အဖွဲ့ရဲ့တိုက်ခိုက်မှုကို နောက်ကျောဓာတ်နဲ့ထူတဲ့လူရဲ့အဖြစ်သုံးသက်ယူဆတယ်ဆိုတာကိုလည်းရဲမှုချုပ်မြင့်တူးကထပ်ပြီးပြောပါတယ်။အေးအေးအဖွဲ့မှာအင်အားအလုံးရင်ရှိတယ်ဆိုတာသိထားတယ်လို့ရဲမှုချုပ်မြင့်တူးကပြောပါတယ်။ဒီတော့အခုလိုတိုက်ခိုက်မှုမျိုးနဲ့ကြုံရနိုင်တယ်ဆိုတဲ့မျှော်လင့်ချက်မျိုးများရှိထားပါသလား။
မျောလိုက်ထားပါတယ်မျောလိုက်ထားပါတယ်မျောလိုက်တာကအင်းကအဲ့လောက်တော့ဟိုနေရာလုံးရရှိတယ်ဆိုတဲ့သတင်းကိုကျွန်တော်ရရတယ်မျောလိုက်ထားပါတယ်ဆက်စစ်တယ်ကျွန်တော်ပြင်ဆင်ထားတဲ့အတိအကျစောင့်တယ်ဆိုတော့လည်းဒီကကကနာဆွမ်းနေတဲ့ဓမ္မစစ်တယ်ဖြစ်ဖြစ်ဒါလေးတွေကြောက်ကျွန်တော်ရစစ်ကူဖြစ်ကူပေါ့နော်စစ်ကူဖြစ်ကူစစ်ကူဖြစ်ကျွန်တော်ဖြူရှားစစ်ကြောင်းရှိတယ်တာမတော်စစ်ကြောင်းရှိတယ်ကျွန်တော်ဉာဏ်သောင်းရတဲ့ဘက်ဖြူရှားစစ်ကြောင်းရှိတယ်ဒီဟာရဓမ္မစစ်တယ်အချိန်ကြောင်းအနည်းရောက်တော့ရောက်တယ်တော့တယ်ဆိုချင်းနည်းနည်းလေးပေါ့နော်ဟိုဟိုဖေ့စ်ဘွတ်ကနီးတော့နီးပါတယ်ကျွန်တော်လိုက်တယ်လိုက်တဲ့အခါမှာလည်းသူကစစ်သဘောကြတော့တိုင်းတော်တော်များဟုတ်လားစစ်ချာရှင်းသွားကြတော့တမနစ်သွားမှာဆယ်လည်းပြတ်သွားစလိုက
်အဲ့ဒီနေ့ကတက်ခိတ်လာနိုင်ခြင်းနဲ့ပတ်သက်တဲ့သတင်းမျိုးကြိုတင်ရထားရလားဆိုတော့ကိုသတင်းတော့တွေအနေနဲ့ရှင်းရှင်းလင်းလင်းမသိခဲ့ရပါဘူးဒေတာတွင်လူလူအနေနဲ့တမတော်အပါအဝင်လုံချုံရေးအဖွဲ့တွေပေါ်ထောက်ခံမှုနဲ့အေးအေးပေါ်ထောက်ခံမှုဘယ်လိုရှိတယ်ဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လဲလုံလုံရေးတပ်ဖွဲ့တွေပေါ်လူလူတောက်ခံမှုအခြေအနေကိုအတိအကျဖြေဆိုခဲ့ခြင်းမရှိသလိုအေအေအဖွဲ့ပေါ်ထောက်ခံမှုနဲ့ပတ်သက်လို့လည်းရဲမှုချုပ်မြင့်တူကအခုလိုပဲပြောသွားပါတယ်
။အတိအကျတော့ကျွန်တော်သုံးသပ်ချင်ပါဘူး။ဒါဆိုလည်းပဲတိုင်းကညာတီဟိုအချို့လည်းကြတော့လေသူဒေသခံတွေဒီထက်ကနေပြီးတော့အေအေလေးကိုမြောက်သွားတယ်ရှိပါတယ်။ရှိတဲ့အခါကျတော့ဒီတိုင်းနဲ့ဆက်နေပြီးတော့ဆွေမျိုးအတလားလက်ဆွေလည်းရှိမှာပါဒါဆိုသူအပိလို့လည်းကျွန်တော်တို့ပြောလို့မရဘူးဟိုအားနောက်တယ်လည်းပြောတော့သူတို့လည်းပဲဟိုဟိုပေါ့ဒီရတာကြောက်ရတဲ့အားမျိုးဖြစ်တာပေါ့
တမတော်နဲ့အေးအဖွဲ့အကြားထိတွေ့တိုက်ပွဲတွေကတော့ဇန်နဝါရီလ9ရက်နဲ့6ရက်နေ့တွေမှာညင်နေပြီးတဲ့နောက်9ရက်နေ့ကစပြီးဂျိုကြားဆိုသလိုပြန်ဖြစ်လာတဲ့သတင်းတွေစက်တိုက်လို့ကြားနေရပါတယ်တိုက်ခိုက်ခံရတဲ့ရဲကင်းစခန်းတွေကိုသတင်းမီဒီယာသမားတွေတောင်းရောက်နေတဲ့ဇန်နဝါရီလ9ရက်နေ့မှာပဲနိုင်ငံတကာဆက်ဆံရေးပြည်တွင်းလုံခြုံရေးကိစ္စရပ်တွေတက်မတော်ကပြစ်ခတ်တိုက်ခိုက်မှုရစရေးကြညာပြီးနောက်ပိုင်းအခြေအနေတွေရခိုင်ပြည်နယ်နဲ့နယ်စပ်လုံခြုံရေးကိစ္စရပ်စတာတွေကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ဦးဆောင်ပြီးသမ္မတအိမ်တော်ဧကမ်းမဆောင်မှာကျင်းပတဲ့အကြောင်းသမ္မတရုံးကသတင်းထုတ်ပြန်ပါတယ်အဲ့ဒီအစည်းအဝေးမှာသမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပါအဝင်အစိုးရအဖွဲ့လွှတ်တော်နဲ့တပ်ဖက်ကထိပ်တန်းခေါင်းဆောင်တွေအားလုံးတက်ရောက်ပါတယ်အဲ့ဒီအစည်းအဝေးကျင်းပပြီးညနေပိုင်းမှာနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကသတင်းစာရှင်းလင်းပွဲလုပ်ပြီးရခိုင်ပြည်နယ်မှာတပ်မတော်ကစစ်ဆင်ရေးလုပ်ဖို့လိုအပ်ရင်ရဟတ်ရင်အသုံးပြုဖို့သမ္မတကခွင့်ပြုတဲ့အကြောင်းပြောသွားပါတယ်။ခတိလရွာသားကြီးဦးအောင်သိန်းညုံကတော့ဒီလိုတိုက်ပွဲတွေနဲ့ပတ်သက်ပြီး
မဖြစ်ရှင်တော့ဘူး။နောက်ဒီလိုမဖြစ်ရှင်တော့ဘူး။ကျွန်တော်လည်းညီချင်းချင်းပဲလုပ်ဆောင်ရှင်တယ်လေ
။မြန်မာနိုင်ငံမှာနှစ်ပေါင်းများစွာတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်အကြားလက်နက်ကင်တိုက်ပွဲအများအပြားဖြစ်ခဲ့ဘူးသလိုတိုက်ပွဲကြီးတွေလည်းရှိထားဘူးတယ်လို့ရခိုင်မျိုးသားပါတီရဲ့ထွေထွေတွင်းရင်းမှုဦးထွန်းအောင်ကျော်ကထောက်ပြပြီးအခုလိုမေးခွန်းထုတ်ပါတယ်
။အဲ့ဒီလိုတိုက်ပွဲကြီးတွေနဲ့တိုက်ကြတဲ့အခါကျွန်တော်တို့လူချင်းနဲ့ရင်းချိုင်းကျွန်တော်တို့ကြားနေတာလက်နက်ကင်တိုက်ပွဲတွေရက်ခဲသွားပြီလားဘယ်ပြည်နယ်မှာများဒီတိုက်ပွဲတွေဒီလိုတိုက်ခိုက်ကြတဲ့အတွက်အပိတိုင်ရှင်ဖို့ပြီးတော့ငင်းငင်းကိုတကယ်တကယ်ဖောက်ဆောင်နိုင်ရဲ့ဆိုတဲ့ဖြစ်ပျက်ပြီးဖြစ်ပြီလားအဲ့တော့ကျွန်တော်တို့ကတော့ဒီလောက်နှစ်ချီလာရအချိန်ကြာကြောင်းတော့ဖြစ်နေတဲ့ကိစ္စပါတခုခုကိုတစ်ဖက်ဖက်ကိုအပြည့်ရှင်မှုမယ်ဆိုတဲ့စကားကဖြစ်နိုင်ရှိမရှိဘူးဘာလို့လက်တွေ့တာကဒီကကျွန်တော်တို့အဖြစ်ပြောနေတယ်အဲ့ဒီအချက်တွေကိုဖြောက်ပြီးတော့ကျွန်တော်တို့ပြောနေတာ
လွတ်လပ်ရင်းနဲ့အတူပေါက်ဖွားလာတဲ့ဒိုင်းသားလက်နက်ကန်ပြိပခါတွေရဲ့အကြောင်းရင်းကိုရှာပြီးတော့ဖြည့်ရှင်းဖို့လိုတယ်လို့ဦးထွန်းအောင်ကျော်ကထောက်ပြပြီးအခုလိုအကြံပြုပြောဆိုပါတယ
်တကယ်ညီချင်းဟိုလူလိုက်ရင်ကျွန်တော်တို့နိုင်ငံမှာဖြစ်ရတဲ့အကြောင်းရင်းတိုင်းရင်းသားတိုင်းရဲ့လူအင်စနာတွေဘယ်လိုတောင်းဆိုပြီးရတယ်လဲဘယ်လိုဖြစ်ချင်ကြတာလဲအဲ့ဒါကိုသက်ဆိုင်ရာအစိုးရနဲ့တက်မလို့ခါလဲကျွန်တော်တို့တိုင်းရင်းသားညီကိုဆိုတဲ့စိတ်ရင်းစေတနာတော့အမှန်နဲ့ခေါ်ယူပြီးတော့နှိမ့်နိုင်ဆွေးနွေးပြီးတော့စပွဲပေါ်မှာအဖြေချာချမှာပဲကျွန်တော်တို့နိုင်ငံတော်လူချင်းနဲ့ညီချင်းရင်းနဲ့စိတ်ချမ်းသာမှုကိုကျွန်တော်တို့ရနိုင်မယ်
AA အဖွဲ့ဟာအာဆာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သမရယုံညွန်ကြားရေးမှူးချုပ်ဦးစော်ထေးကသတင်းစာရှင်းလင်းပွဲတွင်ပြောထားသလို AA ကိုထောက်ခံနေတာတွေရတန်းကရက်ဖို့လဲပြောသွားပါတယ်ဦးစော်ထေးရဲ့အဲ့ဒီပြောဆိုချက်ပေါ် AA အပါအဝင်ရခိုင်တိုင်းဝမ်းတွင်လူပုဂ္ဂိုလ်တွေကဝေဖန်တုံ့ပြန်ထားကြပါတယ်ဇန်နဝါရီလ6ရက်9ရက်နဲ့10ရက်ရခိုင်ပြည်ခီးစဉ်တွင် VOA ကတွေးဆုံစကားပြောခွင့်ရခဲ့သူအားလုံးကလည်း ေအဖွဲ့ပေါ်လူလူရဲ့ထောက်ခံမှုကအရင်ကတည်းကရှိထားသလိုဆက်ပြီးတော့လည်းထောက်ခံသွားကြမှာပဲဆိုတာအခိုင်အမာပြောကြပါတယ်။ဒါ့အပြင်အပြုတ်တိုက်မယ်ဆိုတဲ့နေကဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဆိုကြပါတယ်။ဒီစီရေးပြိပခဒီထက်ဆိုးရွားစွာကြီးထောမလာခင်နှစ်ဖက်အကြားညှိနှိုင်းဆက်ဆက်ဆွေးနွေးနိုင်ကြမယ်လို့မျှော်လင့်နေသူတွေလည်းရှိနေကြသေးပါခင်ဗျာ။
ဒီဝေဝိုင်းတော်သားတူဖြစ်တဲ့ကိုကျော်ကျော်သိန်းကိုရိုင်းရခိုင်ဒေသကိုတွားရောက်ပြီးတော့တည်င်းယူစုစည်းတင်ဆက်ပေးထားတာပါရှင်။အခုတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဒေါ်ရရှင်များရှင်။ရခိုင်ပြည်နယ်မှာလက်နက်ကင်ပြိပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။စီးတင်မာမှုတွေလက်နက်ကင်ပြိပခါတွေအထက်ဘယ်သူတွေမှအထူးကတာဝန်ရှိပါသလဲ။နိုင်ငံတော်ကလက်နက်ကင်တပ်ဖွဲ့တွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညွတ်ရေးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညလိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါရရှင်
။စနေညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ်။ဒီကနေ့အတွက်သတင်းလွှာအစီအစဉ်ကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီအကြာမှာထုတ်လွှင့်မယ့်ည9နာရီအစီအစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောဇန်တာရဲ့မြမအရေးတုံသက်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပခဲ့တဲ့2016ခုနှစ်လပိုင်းလောက်တုန်းကသမ္မတလောင်းဒေါ်နယ်ထရန့်မွေးဆက်စည်းဝေးပွဲကိုဦးဆောင်ခဲ့သူပေါ်မနာဖော်ဟာစည်းဝေးပွဲရဲ့ရွေးကောက်ပွဲဆိုင်ရာအချက်အလက်တွေကိုရုရှားထောက်လှမ်းရေးနဲ့နှိစက်သူဒူးထံပေးအပ်ခဲ့တဲ့အကြောင်းမနေ့ကတရားဥပဒေမှာတင်ပြတဲ့မှတ်တမ်းတွေမှာဖော်ပြပါရယ်သမ္မတရွေးကောက်ပွဲကာလအတွင်းထရန့်စည်းဝေးပွဲဟာရုရှားနဲ့ပူးပေါင်းမှုတွေရှိအောင်ရှိနိုင်ကြောင်းဆွဆွဲချက်တွေနဲ့ပတ်သက်တဲ့အချက်အလက်တွေထပ်မံထွက်ပေါ်လာပေမယ့်အခုချိန်ထိစိုးရရှင်တွေဘက်ကတော့ပူးပေါင်းကြံစည်မှုတွေနဲ့အရေးယူတာမျိုးတော့မရှိသေးပါဘူးအမေရိကန်နယ်စပ်လွန်ရေးအတွက်ကြိုးပမ်းမှုတွေကိုအားပေးကြောင်းသမ္မတဒေါ်နယ်ထရန့်ရဲ့တိုက်ခိုက်ဒီမိုကရက်ပါတီကကွန်ဂရက်စ်တော်ခေါင်းဆောင်တွေမနေ့ကအသေးသေးပြောကြားလိုက်ကြပေမဲ့အသုံးစိတ်နဲ့လွန်ရေးစီစဉ်နေမှာတော့သဘောထားကွက်နေဆဲဖြစ်ပါတယ်ဒီလိုသဘောထားကွက်နေတဲ့အတွက်အစိုးရလုံငန်း၄ပုံတပုံလောက်ကလည်းဒီဇင်ဘာလ22ရက်နေ့ကလေးကရက်ဆိုင်ထားရတာပါတရုတ်နိုင်ငံကိုနှစ်ရက်ကြာတွေ့ရောက်ပြီးတရုတ်သမ္မတနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝေါဟာဒီနေ့ပဲခီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။တန်တမာရေးစီဝါရေးရမြောက်ကိုရီးယားရဲ့အဓိကမှမဖြစ်တဲ့တရုတ်နိုင်ငံကိုမြောက်ကိုရီးယားခေါင်းဆောင်တွေ့ရောက်တာဒါနဲ့ပါဆိုရင်တင်းတင်းမပြေကမှစုစုပေါင်း၄ချိန်ရှိတော့ပါပြီ။လက်နက်ကန်ပြုခတ်တွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေပေါ်မှာအလွန်မင်းစိုးရိမ်ပူပန်တဲ့အကြောင်းနဲ့တင်းမာမှုတွေကိုငင်းချမ်းတဲ့နီးလန်းနဲ့ဖြစ်ရှင်းမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့အေးရခိုင်လက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲတွေကြောင်းခမန်းကြီးလူပေါင်း4500လောက်ထွက်ပြေးတင်းရှောင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလယ်ပိုင်းကအခြေအနေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ယာယီဌာနကိုလည်းဖြစ်လူသားချင်းစာနာမှုဆိုင်ရာညီနေဆော်ရေးမှုလည်းဖြစ်တဲ့ကနုအော်စပီကအလွန်မင်းစိုးရိမ်တဲ့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ
တရင်ချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်။အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is